ဂျပန်နိုင်ငံအနေနဲ့အမေရိကန်ရဲ့သွင်းကုန်ခွန်တိုးကောက်မှုတွေကိုရှောင်ရှားနိုင်လိမ့်မယ်လို့အကောင်းမြင်မျှော်လင့်ထားကြောင်းဂျပန်ဝန်ကြီးချုပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့အမေရိကန်နိုင်ငံမှာဂျပန်ရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အဲ့ဒီကနေအမေရိကန်တွေအတွက်အလုတ်ကင်တွေဖန်တီးပေးနေတာတွေကိုသမရထရန့်ကအသိမှတ်ပြုတယ်လို့လည်းပြောပါတယ်။ပြည်ခဲ့တဲ့တောက်ကြနေ့ကအင်ဖြူရောမှာသမရထရန့်နဲ့ပထမဆုံးချိန်တွေ့ဆုံခဲ့စဉ်အမေရိကန်မှာအလုတ်ကင်တွေဖန်တီးပေးနေတဲ့ဂျပန်ကားကုမ္ပဏီဘယ်လောက်ရှိတယ်လို့သူကသမရထရန့်ကိုရှင်းပြခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်က NHK သတင်းဌာနကိုပြောပါရယ်သမရထရန့်ကသွင်းကုန်တွေပေါ်မှာအခွန်တွေတိုးကောက်သွားဖို့စီစဉ်နေတယ်လို့ပြောထားတာကြောင့်ဂျပန်နိုင်ငံအနေနဲ့အဲ့ဒီလိုသွင်းကုန်ခွန်တိုးကောက်တာခံရမလားဆိုတာနဲ့ပတ်သက်လို့သူ့အနေနဲ့မသိသေးဘူးလို့တော့ပြောပေမဲ့လည်းသူတို့တွေ့ဆုံမှုအတွင်းကားတင်သွင်းမှုနဲ့ပတ်သက်တဲ့သွင်းကုန်ခွန်ကိစ္စကိုတော့တိကျမဆွေးနွေးခဲ့ဘူးလို့ပြောပါရရှင်။